တောင်နိုင်ငံမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားခြင်းရှိမရှိသိနိုင်ဖို့အမေရိကန်နိုင်ငံအတွင်းကပြည်နယ၅ခုမှာရှိတဲ့ရာသီအလိုက်တုပ်ကွေးရောဂါကုသရေးဌာနတွေကတဆင့်တက်ခွဲဆန်းတက်မှုတွေစတင်လုပ်ဆောင်တော့မှဖြစ်ကြောင်း CDC အမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကပေါက်ကြားနေမှာပြောပါတယ်။ဗိုင်းရပ်စ်ကိုကူးစက်နေခြင်းရှိမရှိသိနိုင်ဖို့ Los Angeles, San Francisco, Seattle, Chicago နဲ့ New York မြို့တို့မှာရှိတဲ့ပြည်သူ့ကျန်းမာရေးဌာနတက်ခွဲခန်းတွေနဲ့ပူးပေါင်းဆောင်ရွက်နေကြောင်း CDC ကပြောပါတယ်။အဲ့ဒီမြို့တွေမှာရှိတဲ့တက်ခွဲခန်းတွေကရာသီအလိုက်ဖြစ်တဲ့တုပ်ကွေးရောဂါတွေကိုမှတ်တမ်းပြုစုထားပြီးဖြစ်တယ်လို့ဆိုပါတယ်။တုပ်ကွေးရောဂါနဲ့အလားတရံတူတဲ့အသက်ရှူလမ်းကြောင်းဆိုင်ရာရောဂါပိုးမရှိကြောင်းစက်တက်ခံရပြည်သူတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ရှိမရှိထပ်မံဆန်းသစ်ဆီးကြီးခံကြရမှာဖြစ်ကြောင်းအမေရိကန်မြို့သားတုပ်ကွေးရောဂါနဲ့အသက်ရှူလမ်းကြောင်းရောဂါဆိုင်ရာညွှန်ကြားရေးမှူးနန်စီမက်စီနီယောကဒရင်းတော့တွေကိုတယ်လီဖုန်းကတဆင့်ပြောခဲ့ပါတယ်။အခုချိန်ထိတော့အမေရိကန်နိုင်ငံတွင်လူတူးကနေနောက်တူးကိုကူးစက်မှုတစ်ခုအပါအဝင်စုစုပေါင်းကိုရိုနာဗိုင်းရပ်စ်ကူးစက်နေသူ15ဦးသာရှိသေးတယ်လို့ဆိုပါတယ်။လက်ရှိမှာတော့ဒီဗိုင်းရပ်စ်ကိုတိုက်ဖျက်ရေးအတွက်တံမြရှိသူတွေကိုတိကျခွဲထုတ်ထားတာနဲ့ခီးသွွာလာမှုကန့်သတ်တာတွေကို CDC ကဆောင်ရွက်နေပါတယ်။ဒါပေမဲ့တဖြည်းဖြည်းနဲ့ဗိုင်းရပ်စ်ပိုးအမေရိကန်ထဲမှာကူးစက်ပြန့်နှံ့လာရင်တော့အဲ့ဒီကြိုတင်ကာကွယ်တဲ့နည်းလမ်းတွေကိုပြောင်းလဲလှုပ်ဆောင်ကောင်းလှုပ်ဆောင်မယ်လို့ဆိုပါတယ်။